ရုရှားနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီချင်းပင်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဒုတိယနေ့အဖြစ်လက်ခံတွေ့ဆုံပါတယ်။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးဟာကမ္ဘာကြီးမှာတစ်ဖက်ဆောင်းနေမဖြစ်ရေးအထောက်အကူဖြစ်တယ်လို့တရုတ်သမ္မတကပြောပါတယ်။
我们愿意中俄之间的这种战略伙伴关系啊，一方面的话呢，维护国际公平。
基于呢，俄罗斯加马哈比哈苗没派实行一下，那个那个嘛，第二面大幕轻易被马批评了，这拍马嘞，那那个强大计划以内朋友都在一堆炒股撇死的了，第二怎么了？习近平啊，表白的。တနင်္လာနေ့တကပိစုနေဝယ်ပြီးကနဦးမှတ်ချက်ပေးပြောဆိုရမှာတော့တရုတ်နိုင်ငံရဲ့ပြီးခဲ့တဲ့ဆယ်စုနှစ်တမဟုတ်ချင်းတိုးတက်မှုတွေအပေါ်မှာမနာလိုဖြစ်ရလောက်အောင်အားကျမိတဲ့အကြောင်းရုရှားသမ္မတပူတင်ကပြောပါရယ်နှစ်နိုင်ငံခေါင်းဆောင်တွေညစာမစားခင်ညနေ၄နာရီခွဲလောက်မှာတွေ့ဆုံဆွေးနွေးတဲ့အကြောင်းရုရှားသတင်းတွေမှာတော့ဖော်ပြပါရယ်ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားဘက်ကလှုံ့ဆော်ချက်တွေကိုသမ္မတပူတင်တရုတ်သမ္မတကိုအသေးစိတ်ရှင်းပြတဲ့အကြောင်းလဲရုရှားဆိုရပြောခွင့်ရကပြောပါရယ်ယူကရိန်းစစ်ပွဲအဆုံးသတ်ရေးတရုတ်ဘက်ကအစိုးပြုတဲ့ညီညွတ်ရေးအစီအစဉ်ကိုသူ့အနေနဲ့လေးစားတဲ့အကြောင်းသမ္မတပူတင်ကပြောဆိုထားတာပါ။ဒါပေမဲ့တရုတ်နိုင်ငံအစိုးပြုချက်မှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတောင်းဆိုထားတဲ့ရုရှားတပ်တွေစုခွာပြီး2014ခုနှစ်ကသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသအပါအဝင်ယူကရိန်းရဲ့နိုင်ငံတကာအသိအမှတ်ပြုနယ်နိမိတ်ကိုလေးစားဖို့ဆိုတာမပါတာကြောင့်လက်တွေ့အကောင့်ထဲပေါ်ဖို့အလားအလာကတော့နေပါပါရဲ့ရှင်။